မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာအမေရိကန်သမ္မတဥဘာမားနဲ့လာမယ့်စက်တင်ဘာလ14ရက်နေ့အင်ဖီရိုမှာတွေ့ဆုံမှာဖြစ်တယ်လို့အမေရိကန်အစိုးရအမျိုးသားလုံခြုံရေးအကြံပေးအရာရှိဘင်ရိုးစ်ကပြောကြားလိုက်ပါတယ်။လာအိုနိုင်ငံပြည်ရင်ကျမ်းမြို့မှာမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသူကအခုလိုပြောကြားခဲ့တာပါ။အဲ့ဒီသတင်းစာရှင်းလင်းပွဲမှာလက်ထောက်အကြံပေးအရာရှိဘင်ရိုးစ်ကဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအာဏာရလာခြင်းကစပြီးအမေရိကန်အစိုးရအနေနဲ့မြန်မာပြည်ပေါ်ကူညီနိုင်မဲ့နည်းလမ်းတွေကိုစဉ်းစားရှာဖွေဆောင်ရွက်ခဲ့ကြောင်း USAID ကနေတိုက်ရိုက်ပံ့ပိုးမှုတွေပြုလုပ်ခဲ့ကြောင်းမြန်မာနိုင်ငံရဲ့ကုန်သွယ်ရေးကဏ္ဍတိုးတက်ရေးအတွက်မိမိတို့ကူညီနိုင်တဲ့အဓိကလိုအပ်ချက်ကအမေရိကန်နဲ့နိုင်ငံတကာယင်းနှိမ့်မှုတွေမြန်မာနိုင်ငံမှာတိုးပွားရေးဖြစ်ကြောင်းအဲလိုယင်းနှိမ့်မြုံနှံမှုတွေတိုးတက်ရေးအတွက်ပံ့ပိုးကူညီတဲ့နည်းလမ်းတစ်ခုကတော့ပိတ်ဆို့မှုတွေလျှော့ပေါ်ပေးရေးပဲဖြစ်ကြောင်
း Purpose of the sanctions regime was to support a democratic transition.some of the sanctions even were tied to the treatment of
မြန်မာအစိုးရပေါ်ပိတ်ဆို့မှုတွေချမှတ်ခဲ့တဲ့အဓိကရည်မှန်းချက်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲရေးကိုအထောက်အကူပြုရေးပင်ဖြစ်ကြောင်းပိတ်ဆို့မှုတချို့ကတော့ဒေါ်အောင်ဆန်းစုကြည်အပေါ်စစ်အစိုးရအာဏာပိုင်တွေကအတိအမှတ်ပြုဆက်ဆံပုံနဲ့ဓာတ်ရိုက်ပတ်သက်ပြီးချမှတ်ထားတာဖြစ်ကြောင်းပိတ်ဆို့မှုတချို့ကိုအခုလျှော့ချခဲ့ပြီးဖြစ်တယ်လို့ထပ်မံလျှော့ချဖို့လည်းစဉ်းစားနေကြောင်းပြောပါတယ်ဆက်လက်ပြီးဘင်ရိုးစ်ကဒေါ်အောင်ဆန်းစုကြည်ဝါရှင်တန်ကိုလာရောက်တွေ့ဆုံတဲ့အခါမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုအတွက်မိမိတို့ပိတ်ဆို့မှုတွေကိုလျှော့ချဖျက်သိမ်းပေးမှလားမြန်မာနဲ့အမေရိကန်ကြားကုန်သွယ်မှုတွေကိုဘယ်လိုတိုးချက်နိုင်မလဲစတာတွေကိုဆွေးနွေးဆုံးဖြတ်မှဖြစ်ကြောင်းပြောပါတယ်ဒါ့အပြင်အမေရိကန်အမျိုးသားလုံခြုံရေးဒုတိယအကြံပေးအရာရှိဘင်ရိုးစ်ကဒေါ်အောင်ဆန်းစုကြည်အနေနဲ့အခုချိန်မှာတခြားစိန်ခေါ်မှုအများပြားကိုရင်ဆိုင်ဖြည့်ရှင်းနေရကြောင်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့အပြစ်ရပြီးပြည်တွင်းငြိမ်းချမ်းရေးတည်ဆောက်ရေးရခိုင်ပြည်နယ်ပြဿနာတွေဖြေရှင်းရေးစတဲ့ပြဿနာတွေကိုဒေါ်အောင်ဆန်းစုကြည်အောင်မြင်စွာဆောင်ရွက်နိုင်ရေးအတွက်လဲသူမလာရောက်တဲ့အခါဆွေးနွေးကြမှာဖြစ်ကြောင်းနဲ့ဒီကိစ္စတွေအောင်မြင်ရေးအတွက်အမေရိကန်လွှတ်တော်အမတ်တွေရဲ့ကူညီပံ့ပိုးထောက်ခံမှုရရှိရေးကလည်းအင်ပတန်အရေးကြီးတဲ့အတွက်သူတို့နဲ့လက်တိုင်ပင်ဆွေးနွေးမှာဖြစ်တယ်လို့ပြောပါတယ်။တချိန်တည်းမှာပဲဘင်ရိုးစ်ကမြန်မာပြည်ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုမြန်မာပြည်သူတွေကပဲဆုံးဖြတ်ဆောင်ရွက်မှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကထောက်ပံ့ပေးမှသာဖြစ်ကြောင်းပြောင်းလဲမှုတွေဖြစ်ပေါ်ရေးအတွက်မြန်မာဆီအစိုးရကိုမိမိတို့ဇက်တိုက်ဖိအားပေးခဲ့ကြောင်းတချိန်ကအကျဉ်းချခံခဲ့ရတဲ့ဒေါ်အောင်ဆန်းစုကြည်ဟာအခုအစိုးရကိုဦးဆောင်နေပြီဖြစ်ကြောင်းမြန်မာပြည်မှာဒီမိုကရေစီပြောင်းလဲမှုအပြည့်အဝမဖြစ်ထွန်းသေးကြောင်းစစ်တပ်ကလွှတ်တော်မှာ25ရာခိုင်နှုန်းနေရာယူထားဆဲဖြစ်ကြောင်းဒါပေမဲ့မိမိတို့နိုင်ငံခြားရေးမူဝါဒကအဲ့ဒီလိုအာရှနိုင်ငံတွေနဲ့ဆက်ဆံရမှာမိမိတို့အမေရိကန်ပြည်ထောင်စုရဲ့မူဝါဒသဘောတရားတွေစံထားမှုတွေကိုရှင်းလင်းပြောဆိုပြီးအပြုသဘောပူပေါင်းဆောင်ရွက်မှုတွေကနေတိုးတက်နိုင်တယ်ဆိုတာပဲဖြစ်ကြောင်းဒါကြောင့်မိမိတို့ရှင်းလင်းစွာပြောကြားအသိပေးလိုတာကတော
့ that we are not going to impose again a political system or impose insist upon regime change those are decisions that
အစိုးရရပြောင်းလဲအောင်ပြည်တွင်းနိုင်ငံရေးစနစ်တကိုအမေရိကန်အစိုးရအနေနဲ့ဝင်ရောက်ဆွတ်ဖက်ပြဋ္ဌာန်းတာတွေထပ်မံဆောင်ရွက်တော့မှာမဟုတ်ဘဲအပြုသဘောပူပေါင်းဆောင်ရွက်မှာဖြစ်ပါတယ်အဲ့ဒီအာရှနိုင်ငံတွေမှာပြောင်းလဲမှုတွေပေါ်ပေါ်ရေးအတွက်တက်ဆိုင်ရာနိုင်ငံပြည်သူတွေကပဲဆုံးဖြတ်ရမှာဖြစ်ပါတယ်လို့အမေရိကန်အစိုးရဒုတိယအမျိုးသားလုံခြုံရေးအကြံပေးအရာကြီးဘင်ရိုးစ်ကမနေ့ကပြောကြားခဲ့ပါတယ်ခင်ဗျာ